အမေရိကန်ပြည်ထောင်စုတက်ဆက်စီနယ်ကထရပ်ကားတစ်စီးရဲ့နောက်တွဲယာဉ်ထဲမှာလူ၁၀ဦးသေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အဲ့ဒီထရပ်ကားမောင်းတဲ့သူကိုတရားမဝင်လူမှောင်ခိုတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကမနေ့ကပဲကြေညာချက်ထုတ်ပြန်ပါတယ်။ထရပ်ကားမောင်းတဲ့သူဟာဖလော်ရီဒါပြည်နယ်ကအသက်60အရွယ်ဂျိမ်းစ်ဘရက်လီဆိုတဲ့သူဖြစ်ပြီးသူဟာထောင်ဒဏ်တစ်သက်ဒါမှမဟုတ်တရားံကြားခံရမယ့်သဘောရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။Texas ပြည်နယ် San Antonio မြို့က Walmart စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရပ်နားတဲ့နေရာမှာအဲ့ဒီ truck ကရပ်ထားတော့ကာမောင်သမား James Bradley ကိုဖမ်းဆီးခဲ့တာပါ။အဲ့ truck ကရဲ့နောက်တွဲယာဉ်ထဲမှာလူရှိဦးတည်ဆုံးနေတာကိုရဲအဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးနောက်ပိုင်းသူ့ကိုဖမ်းခဲ့တာပါ။ကားနောက်တွဲယာဉ်ထဲမှာပလာသူတွေတဲကနောက်ထပ်နှစ်ဦးထပ်ပြီးတော့တည်ဆုံးခဲ့ရပြီးကျန်တဲ့သူတွေကိုဆေးရုံတင်ထားရပါတယ်။ပင်မနှောင်းနေမှုတွေအပူဒဏ်လုံးကဲတဲ့ဒဏ်တွေကြောင့်ဒီတော်များများဟာဆုံးရတဲ့အချိန်တွေမှာရှိနေပါတယ်။တည်ဆုံးသူဥယျာဉ်ထပ်တိုးလာမှာကိုလည်းစိုးရိမ်နေရတယ်လို့အာနာဘိုင်ကဆိုပါတယ်။ကာမွန်သမား James Bradley ကတော့သူ့ရဲ့ကားနောက်တွဲယာဉ်ထဲမှာလူတွေပါလာတာကိုလုံးဝမသိဘူးလို့ဗိုလ်အစိုးရစုံစမ်းစစ်ဆေးသူတွေကိုပြောပါတယ်။မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရအမေရိကန်နိုင်ငံတွင်းရွှေ့ပြောင်းနေခံကြမဲ့သူအနည်းဆုံး100လောက်အဲ့ဒီ truck ကရဲ့နောက်တွဲယာဉ်ထဲမှာပါတယ်လို့ဆိုပါတယ်။